2018 ခုနှစ်အတွက်မြန်မာစီးပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုဘာတွေများရှိပါမလဲဆရာ
ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူးထူးခြားတဲ့ရက်လက်တွေမတွေ့ရဘူးခင်းချင်းတွေတော့အဲပို့ပြီးတော့ပြည်ပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်ဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ဒီနေ့ကမှဥပဒေလေးပေါ့လေဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးကြောင်တွေတွေ့ရတယ်ခါတိုင်းကတော့ကျွန်တော်တို့ကအစီအစဉ်မရှိဘူးမဟာပြောမရှိဘူးတွေအဲလိုပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လယ်ပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စဟာမြန်မာစီးပွားရေးကိုဘလောက်များထိခိုက်စေခဲ့တယ်လဲ
နော်ဒီဟာကတော့ဖြစ်သွားတာတော့လည်းတော့ဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာစုလာတဲ့အကြောင်းတရားတွေပါပဲသူတို့ပြောရလို့ရှင်တော့မြန်မာစီးပွားရေးအခြေခံအပြင်တောက်အောင်လင်းနေခိုင်ခိုင်မာမရှိဘူးအဲဒါကြောင့်ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးအကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးမယ်ရှေ့မှာလည်းကျွန်တော်ကဘူးတွေလူမျိုးပြညာမျိုးတွေဒီလိုမှမျိုးဖောင်းပေါင်းမှုမျိုးရှိနေတယ်ထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးမရှိရဘူးလေအဲဒီအားနဲ့ကျတဲ့ကြောင့်မလို့ကျွန်တော်ကအတိအကျသာသာကြီးထိခိုက်ကြပါလိမ့်ကျွန်တော်မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးတော့နော
်ဟုတ်ကဲ
့အင်းတက်နေနေတော့ဒီကုံတွေနေပြီမှာတော့ပြောရရင်ဒီညော်လေးနဲ့ဖြစ်တဲ့ဟာတွေတော့မတွေ့ရဘူး။အဲမြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့ပို့နိုင်ရမယ်။ဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်ဆိုတော့အရေးရောမျိုးတွေကျွန်တော်မတွေ့ရဘူး။နည်းနည်းစီးပွားရေးလောကမှာတော့လေလေလုံလန်းတိုင်ငယ်နေမှာတော့အဲခရေရဲ့ခတ်ပြောတာပေါ့နော်ငွေဖောင်းပွားတဲ့ငွေလဲလေနှုန်းကိုချိန်စားဖို့တကယ်ဖြစ်တယ်။မဟုတ်ကျွန်တော်မှာကျွန်တော်ကလည်းအားနည်းချက်တစ်ခုကအဲငွေလဲလေနှုန်းအပြောင်းလဲရှိနိုင်တယ်ဆိုရင်အနေရပေါ့လေ။အဲ risk ကိုကျွန်တော်ကလည်းအရှော့တွေ့ထားတယ်။အများကြီးကလည်းပြိတ်ပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။အခုဒီဘက်2018ထဲမှာတော့အဲ့ဒီအဲစိန်ခေါ်မှုယူကျွန်တော်တဲ့တယ်နော်တိုးလဲရတာတွေ့ရတယ
်။နောက်တစ်ခုကမြန်မာနိုင်ငံမှာခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မိခိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရဲ့တရုတ်ရဲ့ One Belt One Road လို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်တဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံဆောက်ဖို့အတွက်စီးပွားရေးစင်ညာနဲ့မှာပါတဲ့စီးပွားရေးဇုံတွေဆောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံဆောက်အုံတွေဆောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချေးရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်။မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးလုံးနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နာအောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာ။အဲ့လိုမျိုးတရုတ်ပေါ်မိခိုအားထားတဲ့ပုံတံတန်တွေပိုများလာတဲ့အပေါ်မှာရောဆရာ။ဟိုဆိုတော့ဆရာပြောတဲ့အထက်မှာလည်းပါပါတယ်။ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာတယ်လို့ဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာပြည်သူ့ဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်သွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးကစီးပွားရေးကအ
ဲ့ဒါကျွန်တော်အမြင်ပြောရလို့ရှိရင်ပုံမှန်လို့မြင်တယ်ဟောကိုအရင်နှစ်တွေကလည်းအနောက်နိုင်ငံရင်းနှီးမြှုပ်နှံမှုတွေပါဆိုတော့ဟုတ်ဒီပတ်ကြီးကြားတာမဟုတ်ဘူးကြားတာမဟုတ်တဲ့ခါကျတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းငွေပေါ့နော်ဒါတွေလည်းပြောလို့ရှိရပို့ပြီးတော့ရိုင်နေလို့တော့ယူဆဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမှာရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့လို့ဖြစ်လာတာမဟုတ်ဘူးနဲ့ဒါလိုအပ်ချက်ကြောင့်မို့လို့နော်ဆက်ဆံရတဲ့အခွင့်အရေးပါအဲတရုတ်ကတော့ငားတဲ့တရားကြတော့ဒီကျေပို့ပြီးသူကမြန်မြန်ဆန်ဆန်ဖြစ်စီခြင်းနဲ့တော်တော်လေးဖြစ်စီခြင်းနဲ့ဒီလိုအမလို့အမရဖြစ်တဲ့ပုံစံကိုကျွန်တော်မကြောက်ခဏတွေ့ရမတိုင်မဲ့မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတည်းများကြည့်တဲ့ခါမှာမြန်မာကအဲကြောက်ဖြူမှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတွေးလိုက်တာလေးအစအဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တတိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဟို World Bank တို့ IMF တို့လိုမျိုးနိုင်ငံကငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဘန်ဒါနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကြဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိကျင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိတယ်လဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒီနေ့ကျွန်တော်ပြောနေကြတာစကားပါပဲ။နော်မျိုးလင်းလာတော့အကောင်မျိုးလင်းလာပါပြီ။ဟန်ဒီပြီးတော့အကောင်လာနိုင်လားလို့မျိုးလင်းတယ်။ဆိုတော့အခင်းချင်းတွေကတခုကြီးလက်များပေါ်လာပေါ်ပေါက်လာလားလို့ပြောလို့အကျွန်တော်ကတော့အကောင်မျိုးလင်းနဲ့လေ့ကျင့်အောင်ရနေပြီလား။ဒါပေမဲ့ကျွန်တော်အနေနဲ့ပြောခိုင်းတော့အရင်မျိုးလင်းမထားဘူး။တိတိကြတာကြီးသိုးသွားမယ်လို့လည်းမထင်ဘူး။ဒီ
အကြောင်းပြရတဲ့မျိုးစုံမျိုးပေါ့လေ။မျိုးသွားကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရတူလာကြအကြောင်းမျိုးလက်ရှိရ
ကျွန်တော်ယူဆတယ်ဗေနီကနေလဲဆိုတော့ကျွန်တော်မပြောတတ်ဘူးလေခေါက်ခေါက်ပြောလို့အကောင်းမြင်နေဒီနေကြည့်ရင်တခိုင်ကိစ္စအပြီးတဲ့ဒီလိုဘွားနိုင်ရည်ဒီနေရည်ရှိတယ်အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းမှုကိစ္စပေါ့နော်ချင်းမှုကိစ္စမှာအဲနိုင်ငံလက်ပံကြီးရင်းကိုချင်းကိုခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုင်းအတာတစ်ခုရှိတော့အထောက်အပံ့ရှိနေတယ်လူတို့များအားလုံးတော့ ဒီရင်းကလုံငန်းနဲ့အလုံးကြီးနေတယ်။ရင်းအချင်းကြီးများရပါမယ်လို့မြည်ဆောက်။နောက်တစ်ခုကတော့ဒီနေနဲ့ဦးလင်းတိုင်းနာမှုကလည်းကျွန်တော်ထင်တာပြောရင်တော့အင်းကြီးနိုင်ငံကြီးရဲ့ဒီနေနိုင်ငံမှုရှိနိုင်တယ်။နောက်တော့ကျွန်တော်ကအကြက်တဲ့ပေါင်းများစွာကြုံပြီးအကြက်တဲ့ပေါင်းများစွာလည်းကျော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးတဲ့အကောင်းဘက်ကိုတော